မနေ့ကလေးပွဲတိုင်းတွေ့ဆုံဆွေးနွေးပွဲမှာလွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့တက်ရောက်ခဲ့တယ်လို့သိရပါဗျ။မနေ့ကဆွေးနွေးပွဲပေါ်လွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဗာများပြောကြမှာတည်းရှင့
်။ကျမတို့ကလွှတ်တော်အစုအဖွဲ့အနေနဲ့သွားတက်ပြီးတော့ဖက်ဖက်ကပြောတာတွေကိုနားထောင်တော့ဗောနော်။ဒါနဲ့မနေ့တုန်းကတော့တစ်ချက်ပေါ်မှာမဆွေးနွေးလည်းရပါဘူး။ဘာတဲ့ဖက်တဲ့ချက်အပေါ်မှာမဆွေးနွေးခင်မှာသူတို့က precondition ဆိုပြီးတော့ဒီចောင်းသားများအဖွဲ့ကဒီ6ချက်ကိုအရင်ဆုံးတင်လာတဲ့အတွက်ကြောင့်ဒီ precondition 6ချက်ကိုပဲမနေ့တုန်းတနေ့ကိုဆွေးနွေးလည်းရတော့ဆက်တဲ့ချက်ကိုမဆွေးနွေးဖြစ်ပါဘူးရှင
်။ပြောင်းလဲလွှတ်တော်ကအတည်ပြုထားတဲ့အမျိုးသားပညာရေးဥပဒေပေါ်မှာရောဘယ်လိုမြင်ပါသလဲရှင်။
ချက်ကိုပြန်ပြီးတော့ကြီးလိုက်တဲ့အချိန်မှာဥပဒေမှာပါတင်တာတွေတော်တော်များများပါလာတယ်ရှိရဲ့အဲဥပမာသူတို့တောင်းဆိုထားတဲ့နံပါတ်၄ပေါ့ဒေတာအလိုက်နဲ့ကြောင်းအလိုက်လွတ်လပ်စွာစီမံခန့်ခွဲနိုင်တဲ့ပညာရေးဆိုင်ရာကိုယ်ပိုင်ပြဋ္ဌာန်းခွင့်ကိစ္စဆိုလို့ရှိရင်ဒီအပုံမှ၄စလိမ္မာတွေပါတယ်ပေါ့နော်အဲနောက်ပြီးလက်ရှိကျင့်သုံးလက်ရှိတဲ့ဆောင်ွယ်စနစ်နဲ့စက္ကတော်ဝင်ခွင့်စနစ်ပြင်ဆင်ရန်ကိစ္စက၄စကွဲမှာပါလာတယ်ရှိရဲ့တိုင်းရင်းသားမျိုးနွယ်စုများဤပါတာစကားလွတ်လပ်ခွင့်နဲ့မိခင်ပါတာစကားအခြေပြုပါတာစကားဆုံးပညာရေးစနစ်ကိုအမျိုးသားပညာရေးဥပဒေနဲ့ထွေထွေပြဋ္ဌာန်းရန်ကိစ္စဆိုတဲ့အနေအထားမှာပုံမှန်20ကငယ်40နှစ်အဲ43 44အဲ့ဒီထဲမှာလည်းပါတယ်ဗောနော်တော်တော်များများပါပါတယ်စိတ်မပါသေးအနေအထားခါကြတော့ပါတယ်ရှိတယ်လဲဆိုလို့ရှိရင်ဒီအကြောင်းသားတမကတွေဖွဲ့စည်းခွင့်ကဲတော့တမကတွေကိုတယောက်ပဲတိမှတ်ပြုရေးကိစ္စအဲ့ဒီကိစ္စတော့မပါဘူးနောက်ပြီးရင်ကျောင်းသားရေးခင်းကြောင့်ကျောင်းထုတ်ခံရတဲ့ကျောင်းသားများပြန်လဲတယောက်ခွင့်ကိစ္စဆိုတော့ဒီကိစ္စခါကြတော့လေဒီအမျိုးသားပညာရေးဥပဒေနဲ့လည်းတော့မဆိုင်ဘူးလို့တော့ထင်တယ်နော်အဲဒါတော့ policy နဲ့ဆိုင်နေပေါ့အမောက်ပညာရေးအတုံးစရိတ်တနိုင်ငံလုံးတုံးစရိတ်ရဲ့20ရာခိုင်နှုန်းသတ်မှတ်နိုင်ရေးကိစ္စဆိုတဲ့အဲဟာဒီအနည်းအချင်းလေးတွေပဲတည်းပဲအဲမပါဘူးနော်သူတို့စက်တချက်ကအချို့ဟာတွေကတော်တော်များများအမျိုးသားပညာရေးဥပဒေကျမှပါပြီးတဲ့ကိစ္စတွေဖြစ်နေတယ
်ဟုတ်ကဲ့ပါရှင်အစိုးရရေးဆွဲထားမှုနဲ့လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေပေါ့နော်ကွာဟမှုတွေရှိနေတယ်လို့ပြောဆိုမှုတွေရှိနေတယ်အဲဒါကပေါ့နော်ဘာကြောင့်အဲ့လိုမျိုးကွာဟမှုတွေရှိနေရလဲရှင
်ဥပဒေတိုင်းဥပဒေတိုင်းကတော့เนาะအစိုးရကတင်လာတဲ့ဥပဒေဂျမ်းပဲဖြစ်ဖြစ်ပုဂ္ဂလိကဆိုင်ရာပေါ့ကိုယ်စားလှယ်တွေတင်လာတဲ့ဥပဒေပဲဖြစ်ဖြစ်ဒါကလွတ်တော်ကိုရောက်လာပြီဆိုတဲ့အချိန်ကြလို့ရှိရင်လွတ်တော်ရဲ့ဥပဒေဂျမ်းကော်မတီမှာအရင်ဆုံးစပြီးတော့ဆွေးနွေးစဉ်းစားကြတယ်ဒီအမျိုးသားပညာရေးနဲ့ဆိုင်နေဆိုလို့ရှိရင်တော့ကပညာရေးဝန်ကြီးဌာနနောက်ပြီးလို့ရှိရင်ရှင်နေချုပ်နောက်ဥပဒေဂျမ်းကော်မတီဥပဒေရေးရာကော်မရှင်အဲ့ဒါတွေနောက်ပြီးလို့ရှိရင်ဒီကိစ္စကိုစိတ်ဝင်စားတဲ့ပုဂ္ဂိုလ်တွေကိုယ်စားလှယ်ဒီပေါ့အဲ့ဒီရဲ့အပိုင်းတွေကိုမြင်ဆုံးခေါ်ပြီးတော့ဆွေးနွေးတယ်ဆွေးနွေးပြီးတဲ့အချိန်မှာအားလုံးသဘောတူပြီးဒီရဲ့ပညာရေးဝန်ကြီးဖက်ကကောနောက်ပြီးလို့ရှိရင်လွတ်တော်ဖက်ကကောဥပဒေရေးရပညာရှင်ဖက်ကကောရှင်းနေချုပ်ဖက်ကကောအကြံပေးတွေဖက်ကအားလုံးကသဘောတူပါပြီဆိုတဲ့အနေအထားရောက်တဲ့အချိန်ကျမှဒါဥပဒေဂျန်ကော်မတီစီရင်ခံစာတစ်ခုထွက်လာတာဥပဒေဂျန်ကော်မတီစီရင်ခံစာထွက်ပြီးတင်ပြီးပြီဆိုတဲ့အနေအထားရောက်တဲ့အချိန်ကျလို့ရှိရင်လည်းဒီရဲ့လွတ်တော်မှာခကြတော့ကုစလေတွေကဥပဒေကိုပြန်ပြီးရောကြည့်ပြီးတဲ့အချိန်နေကြလို့ရှိအကုန်လုံးပြန်ပြီးတော့တာကလိုအပ်တယ်တာကမလိုအပ်ဘူးဒီတစ်ခုကဒီတိုင်းပြန်ပြင်တင်တယ်ဒီဟာမတာကလိုအပ်နေသေးတာကိုပြန်ထည့်တယ်ဆိုတော့အပိုင်းတွေကိုယ်စလေကပြန်ပြီးမှထည့်တယ်ပြန်ပြီးတော့ဆွေးနွေးတယ်အဲ့လိုမျိုးဆွေးနွေးစဉ်းစားဆုံးဖြတ်တဲ့အချိန်ကြတော့မဲပေးတဲ့အချိန်အနေမှာပဲကွာသွားပြီးတော့မဲပေးလို့ရှိရင်တော့နေနဲ့အနိုင်ရတဲ့ပုံမှန်ကအနိုင်ရသွားတော့ဗောနော်အဒီဖြစ်သွားတော့ဗောအဲ့ဒီအနေထားကြောင့်ကိုပဲနည်းနည်းကွဲပြားသွားတယ်ဆိုတဲ့အနေထားလေးဖြစ်မှာဗောဒါဥပဒေရဲ့ထုံးလုံးနီးပါဥပဒေမှာကျမတို့ပဲဥပဒေမဆိုဒီရဲ့လွတ်တော်ကိုတင်လာပြီးတဲ့ဥပဒေအတိုင်းအဲ့ဒီတိုင်းပဲတွားတာပါ
ဟုတ်ကဲ့ပါရှင်လွတ်တော်ကပြည်ထောင်စုအစိုးရအဖွဲ့ရဲ့ဘတ်ဂျက်တွေကိုအတည်ပြုပေးရတယ်ဆိုတော့ចောင်းသားတွေတောင်းဆိုနေတဲ့ပညာရေးဘတ်ဂျက်20ရာခိုင်နှုန်းဆိုတော့ကောဖြစ်နိုင်ခြေရှိပါသလားရှင
်အသာဖြစ်နိုင်ခြေရှိပြီမရှိပြီဆိုတာခါကြတော့ဒီအစိုးရရဲ့တင်လာတဲ့အပေါ်မှာလည်းမူတည်တယ်ဗောနော်နောက်အစိုးရဘလောက်ချိလိုက်ရောပြင်းနိုင်တဲ့အနေအထားရှိတယ်ဆိုတော့လေကျမတို့ကမပြောတတ်ဘူးလေကျမတို့လွတ်တော်ကနေအစိုးရက20ရာခိုင်နှုန်းပညာရေးကိုပေးပါဆိုတဲ့အနေအထားကိုပြောဖို့အခွင့်အာဏာမရှိဘူးရှင်
ခုလိုမျိုးဖြစ်ကြပြီးတော့ကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်